ဆက်တရာစုပင်လုံးသုဒ္ဓအစည်းအဝေးဒီကနေ့ပထမနေ့မှာပဲငင်းချိုင်းလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိတ်တန်းခေါင်းဆောင်တွေအလေးထားပြောကြားခဲ့ကြပြီချင်းကပ်ပုံကွဲပြားမှုတွေလည်းရှိနေတဲ့အကြောင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါပြည်တော်စုငင်းချိုင်းညီလာကစက်တရာစုပင်လုံးသုဒ္ဓအစည်းအဝေးဖွင့်ပွဲအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်အမျိုးသားပြည ရင်သားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချိုင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့နိုင်ငံရေးပါတီအစုအဖွဲ့ကရှမ်းတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒုဥက္ကဋ္ဌတက်စိုင်းညွန့်လွင်တို့ကအမှားစကားပြောကြားကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အမျိုးသားပြည်နယ်တင့်ပြည်ရေးနဲ့ငင်းချိုင်းဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာပြောကြားရမှာငင်းချိုင်းလုပ်ငန်းစဉ်မှာအချက်အချို့သဘောတူညီချက်မရတာဟာစိုးရိမ်မှုတန်တရားနဲ့အပြန်အလှန်ယုံကြည်မှုအားနည်းတာတွေကြောင့်လို့ထောက်ပြပါတယ်။ဒါတွေဟာနှစ်80ကြာပြည်တွင်းစစ်နဲ့အပေးအယူအလျှော်တင်းလုပ်ပြီးညှိနှိုင်းတဲ့ယဉ်ကျေးမှုအားနည်းတဲ့အပေါ်အခြေခံနေတယ်လို့လည်းထည့်သွင်းပြောကြားပါတယ
်။စိုးရိမ်ပူပန်မှုတွေတန်တရားတွေနဲ့ကြီးမြင့်သုံးသပ်ပြီးမယုံမကြည်ဖြစ်နေကြတာတွေဟာနှစ်ပေါင်း80ကျော်လက်နဲ့ကန်ကြိုက်ပွဲတွေရဲ့တက်ရောက်မှုလို့လည်းဆိုနိုင်ပါတယ်။ယုံကြည်မှုအားနည်းရခြင်းရဲ့အကြောင်းရင်းတရားကတော့အလျှော့အတင်းအပေးအယူလှုပ်ချင်စိတ်မရှိတာကြောင့်ဖြစ်တတ်တယ်လို့အပေးအယူအလျှော့အတင်းလှုပ်ပြီးညှိနှိုင်းတတ်တဲ့ယဉ်ကျေးမှုအားနည်းကလေးလို့လည်းဖြစ်နိုင်ပါတယ်။တချို့ကလည်းအလျှော့အတင်းလှုပ်ခြင်းဟာအရှုံးပေးခြင်းလို့လွဲမှားစွာယူဆနေကြတာတွေကိုလည်းမြင်နိုင်ပါတယ်။အပေးယူလုပ်ခြင်းအလျှော့အတင်းပြုခြင်းဟာပြည်ထောင်စုတစ်ခုလုံးအတွက်အကျိုးဖြစ်ထုံးစေနိုင်တယ်ဆိုတာကိုလက်တွေ့တက်တေပြနိုင်ဖို့အရေးကြီးပါတယ
်။ဒင်းကြီးလာကမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးပါထည့်သွင်းမဲ့ပြည်내အခြေခံဥပဒေရေးဆွဲရေးကိုမညှိနှိုင်းနိုင်တဲ့အပေါ်ထောက်ပြပြောဆိုခဲ့တာပါ။ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ငင်းချိုင်းလုပ်ငန်းစဉ်မအောင်မြင်ရတာဟာမယိုးသားမှုအခြားကိစ္စတွေနဲ့ချိတ်ဆက်ထားလို့မှုတိကျပြတ်သားတဲ့အခြေခံမှုအားနည်းမှုတွေကြောင့်လို့ပြောပါတယ်ငင်းချိုင်းလုပ်ငန်းစဉ်မှာကျမတော်ရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရနိုင်ကြောင်းလည်းပြောဆိုသွားပါတယ
်1950ကြီးနှစ်လောက်ကအတွေ့အကြုံအယူဆတွေနဲ့လက်ရှိငင်းချိုင်းလုပ်ငန်းစဉ်တွေကိုဆက်လက်မောင်းနှင်နေလိုတဲ့သဘောထားတွေဟာမယိုးဖြောင့်ဘူးလို့ကျွန်တော်တို့ပြောလို့ပါတယ်အဲ့ဒီအဖြစ်ကဖြစ်စားခဲ့တဲ့ဇာတ်နယ်ပဲကြံပြောရရင်စိတ်ကောင်းချိတ်ပြီးခွေးစားရောင်းဖို့မကြိုးစားပါနဲ့လို့ကျွန်တော်ဆိုချင်ပါတယ်။တမတော်ဟာဖြတ်တန့်လာခဲ့တဲ့အတွေ့အကြုံရမဖြစ်သင့်တဲ့ဖြစ်ထိုက်တာတွေမဖြစ်အောင်ဖြစ်သင့်ဖြစ်ထိုက်တာတွေဖြစ်အောင်ဆောင်ရွက်ခြင်းပဲဖြစ်ပါတယ်။တမတော်ကဒုတာဝယ်ရည်သူမကိုအမျိုးသားရေးတာဝန်ဖြစ်ဥထိပ်ပန်စီပြီးဆောင်ရွက်ခြင်းလည်းဖြစ်ပါတယ်။
ငင်းချိုင်းလုပ်ငန်းစဉ်ကိုအမျိုးသားအကျိုးစီးပွားအတွက်ဦးတည်ထားဖို့နဲ့ပုဂ္ဂလိကဆန္ဒတွေနိုင်ငံရေးလိုပါတွေအဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားတွေကိုဦးစားမပေးဖို့လည်းတိုက်တွန်းခဲ့ပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့ငင်းချိုင်းဆွေးနွေးပွဲတွေမှာသဘောတူညီချက်မရတာဟာအပြန်အလှန်ယုံကြည်မှုအားနည်းတာတရားသေးဆန္ဒထိုက်သင့်တဲ့အလျှော်အတင်းမလုပ်နိုင်တာကြောင့်လို့သုံးသပ်ပြီးဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးအောင်မြင်အောင်ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့တာပါ NCA သဘောတူညီချက်ဟာလည်းအပြည့်ရဲ့စာချုပ်တက်တက်မဟုတ်ပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုပါရည်မှန်းထားပြီးဒါကိုအောင်မြင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ်
မိမိတို့နှုတ်နှဖက်ထား NCA ဇာချုပ်ကိုလက်မှတ်ရေးထိုးထားပြီးဒီနင်းအညီ NCA ဇာချုပ်ပါပြဋ္ဌာန်းချက်များဆောင်ရွက်ချောင်ရန်အချက်များကိုတတ်တွင်မှတ်တမ်းလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်အကောင်အထည်ဖော်ဆောင်ရွက်ရမှာမိတို့ပင်အချက်အခြေတွေ့ကြုံရတော့လဲ NCA လမ်းကြောင်းအတိုင်းပဲထက်တဲ့ပြည်ထောင်စုဆိုတဲ့ပန်းတိုင်ကိုရောက်ရှိအောင်ဆက်လက်ချောင်းလန်းချီတဲ့ရမှာဖြစ်ပါတယ်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒုဥက္ကဋ္ဌတက်စိုင်းညွန့်လွင်ကလည်းငင်းချမ်းစွာတူရှင်တွဲနေထိုင်ရေးကိုအလေးထားပြောကြားပြီးဒီလိုနေထိုင်ဖို့ဆိုရင်ဓာတ်တို့ညီများဖို့လိုအပ်ကြောင်းထောက်ပြပါတယ်။တိုင်းပြည်တိဆောက်ရမှာအားလုံးမြတ်မြတ်တတ်တပဝင်ခွင့်ရရှိရေးကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။
တစုတဖွဲ့သေးကနေပြောတနိုင်ငံလုံးကိုကြီးစိုးချုပ်ကန်ချေလဲသွားတာမျိုးဆိုတာလဲမဖြစ်သင့်မဖြစ်ထိုက်တဲ့ကိစ္စပဲဖြစ်ပါတယ်တိုင်းနာပေါင်းစုံအဖွဲ့အစည်းပေါင်းစုံစုဝေးနေထိုင်နေကြတဲ့နိုင်ငံတနိုင်ငံမျိုးပူပြီးတော့မဖြစ်သင့်ဘူးလို့ပြောချင်ပါတယ်ဘယ်လိုလူမျိုးပဲဖြစ်စေအရေးချင်းရှိသူဘယ်သူကမှမဆို
ကောင်းဆောင်ကွင်းပေးရမယ်အခြေအနေဖြစ်ပါတယ်အတူနေတိုင်းသာအားလုံးရဲ့အများပိုင်တိုင်းပြည်တစ်ခုအဖြစ်သာပုံဖော်ဖို့ကြိုးစားအားထုတ်တင်ပါကြောင်းတိုက်တွန်းလိုပါတယ်၂၁ရာစုပင်လုံးဟာ၁၉၄၀ကွန်ပင်လုံစာချုပ်ပါအချက်တွေကိုအပြေအဝအကောင်အထည်ဖော်ဖို့ဆောင်ရွက်တဲ့ညီလာခံအဖြစ်မှတ်ယူလိုကြောင်း၁၉၄၀ကွန်ပင်လုံစာချုပ်ကိုလွှမ်းမိုးပယ်ဖျက်တဲ့ညီလာခံမဖြစ်စေလိုကြောင်းနဲ ပြတာမတန်တပ်ပုံရိုက်ကူးရာတွေကိုဆောင်ရွက်ခဲ့ပြီးတဲ့နောက်ဒီနေ့ကျင်းပတဲ့ညီလာခံဖွင့်ပွဲအခမ်းအနားပြီးဆုံးခဲ့ပါတယ်နေကင်းပိုင်းမှာတော့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ ပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုဒီနေ့29ရက်နေ့ကနေ27ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ